ထမဆုံးကတော့စစ်ကောင်စီလေကြောင်းတက်ခဲမှုကြောင့်ရှမ်းမြောက်နမတူဒေသခံယာကြီးတင်းဆောင်နေရတာပါစီရေးတင်းမာနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီရဲ့လေကြောင်းတက်ခဲမှုနဲ့လက်နက်ကြီးပစ်ခတ်မှုတွေရှိနေတာကြောင့်ထိခိုက်စေချင်မှုတွေနဲ့နေရာစွန့်ခွာရသူတွေရှိနေတယ်လို့ဒေသခံတွေကပြောနေပါတယ်စစ်ကောင်စီနဲ့တိုင်းဒေသလက်နက်ကိုင်ကြီးနောက်မှာအမေအဖွဲ့ကိုယ်စားလှယ်တွေတရုတ်နိုင်ငံကုမင်းမြို့မှာတတိယအကြိမ်ဆွေးနွေးနေတော့မှာပဲဒီတက်ခဲမှုတွေဆက်တင်းထန်နေတာပါရှမ်းပြည်နယ်မြောက်ပိုင်းကစီးရဲတင်မှတ်မှုနောက်ဆုံးအခြေအနေကိုရန်ကုန်ကသတင်းပေးပို့ထားတာကိုစောဝဲလှိုင်ပြောပြပေးပါအောင်ခင်ဗ
ျစီးရဲအသည့်ပခတွေနဲ့ပတ်သက်လို့စစ်ကောင်စီနဲ့ညီနောင်မဟာမိတ်အဖွဲ့ကိုယ်စားလှယ်တွေဆွေးနွေးနေချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ခိုက်မှုတွေကြောင့်ထိခိုက်ပျက်စီးမှုတွေနဲ့ရာနဲ့ချီတဲ့ဒေသခံတွေထွက်ပြေးတင်းရှောင်နေကြရပါတယ်နမ်တူမြို့နယ်မန်လီကျေးရွာမှာမနေ့တုန်းကစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ထိခိုက်ပျက်စီးမှုတွေရှိခဲ့တယ်လို့လည်းပလောင်ပြည်နယ်လူမျိုးရေးတပ်ဦးPSLF TNL ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ
်ဒီနေ့နေ့လည်းပြည်တော်တက်ခွတ်တင်းတက်လာတော့မတွေ့ရသေးဘူးမနေ့ကတော့ဒီနမလီဘက်မှာစစ်ကောင်စီဘက်ကဂျက်ပတ်တန်ကျင်းနေချိန်တည်းရောက်ဒီခတ်သွားတယ်အမှဒီခတ်တဲ့အတွက်ကြောင့်ဒီဟာတင်ကြောင်းတဲ့လူနေတော့ဖြစ်ခတ်ပြစီသွားတာမျိုးရှိတယ
်မိုးမိတ်ဒီဘက်တွေမှာတိုက်ပွဲဖြစ်ပွားတာတွေရှိခဲ့တယ်လို့လာရှိုးမြို့နယ်အတွင်းကကြေးရွာတချို့ကိုလက်နက်ကြီးနဲ့ပြစ်ခတ်တာနဲ့လေကြောင်းကတက်ခိုက်တာတွေရှိကြောင်းပြောပါတယ်မန္တလေးဒေသခံတို့ကလည်းမနေ့ကညနေ 9:00 လောက်မှာလေရင်နဲ့ဘုံကျဲခဲ့ကြောင်းနဲ့ဒီဒီချိန်နဲ့ပါဆိုရင်ဘုံကျဲခံရတာနှစ်ချိန်ရှိပြီဖြစ်ကြောင်းပြောပါတယ
်အချိန်ဟာ 9:00 လောက်ပါနော်ဟိုလာပြီးတော့အဲရာထိုင်မှာဘုံကျဲပါတယ်အဲခုံကြီးကြောင်းမှာအရင်ဖတ်သေးတာပေါ့နော်ခုံကြီးကြောင်းမှာခုံကြီးကြောင်းမှာလက်ကျဲတယ်ဇာရင်ကြောင်းမှာလည်းလာကျဲတယ်ဇာရင်ကြောင်းတော့မှဘာမှမြေပြင်မြေပြင်လည်းကျန်တယ်ဘာမှတော့မကျန်တော့လူထိခိုက်မှုတော့မရှိပါဘူးခေါ့နှစ်ခါနှစ်ခါပြန်အရင်တစ်ခါက29ရက်2023မှာလူကြီးချင်းမိုးကတော့ဝန်ထမ်းဆရာမဆရာမလေးတယောက်ပဲတွေ့ရတာရှင်။အရင်တစ်ပတ်ကတောင်းနေပဲချီရလေးတောင်းမှကျင်းရင်လည်းတဝက်ကျက်သွားတာပေါ့။ဒီနေ့ကလည်းဆက်ပြရလာကျဲတာအကုန်လုံ
း။လေကြောင်းတိုက်ခိုက်မှုကြောင့်မန္လီရွာသား400ကျော်ဟာတရုတ်ရင်နံပိုက်လိုင်းအနီးကပတ်သပြေရွာကိုတိမ်းရှောင်ထွက်ပြေးနေကြအောင်ဆက်ပြောပါတယ
်။မန္လီရဲ့ခက်ကပတ်သပြေရွာဆိုတာရှိတယ်လေ။အဲ့နေရာမှာမလာဖို့မှာအဲ့နေရာမှာလည်းပိုက်လိုက်နေစီပိုက်လိုက်နေလည်းနေတာလေလောလောဆယ်တော့ကျတော့လေးရကျော်လောက်ရှိတယ်လေးရကျော်ရှိတယ်တနေ့ဒီမှာရမှာဆက်ဆဲကတော့တောင်းနေရတဲ့ခက်ခဲတာပါတင်းဟိုအစားတွေကအဲ့တော့တိတ်အဆုံးပြေဦးနော်တချို့ကလေးတွေကလေးပါစားတွေကအဲဆောင်တွေကောင်းအောင်တွေအဲ့လိုအဝတ်အစားတွေပေါ့
မန်လီရွာဟာ2021ခုနှစ်ကတအောင်းတရားနယ်လေးနဲ့ RCSS ရှမ်းပြည်မြောက်ပိုင်းတပ်တွေအကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်တရွာလုံးတိမ်းရှောင်ခဲ့ရသလိုနေရင်အများအပြားလည်းပျက်စီးခဲ့ပါတယ်ဒီကရရက်တွေကတော့နောင်ချိုနဲ့ပြင်ဦးလင်မြို့နယ်အစကကြောင်မဲလေးရွာကစစ်ကောင်စီတပ်စခန်းကို TNL နဲ့မန္တလေး PDF တွေပူးပေါင်းတိုက်ခိုက်နေတာတွေကြောင့်တိုက်ပွဲပြင်းထန်ခဲ့ပါတယ်။နောင်ချိုမြို့နယ်30ရွာမှာလည်းဒီကနေ့လေကြောင်းကဘုံကျဲခဲ့တာကြောင့်အရတတအုပ်သေဆုံးခဲ့တယ်လို့ကြောင်မဲလေးတပ်စခန်းကိုတော့ TNL နဲ့ MD1 PDF ပူးပေါင်းတပ်တွေကတင်ယူခဲ့ကြောင်းနောင်ချိုဒေသခံတအုပ်ကပြောပါတယ်။
ဒီလိုမျိုးနဲ့ကျဲတာကျက်ပြီးသွားတယ်။လောင်ရှိမြို့နဲ့30ကျွာအုပ်စု30ကျွာအုပ်စုတနင်္လာနေ့ကလည်းကျဲတယ်။နှစ်လုံးကျဲဒီတော့ဘာကြီးနေကြလဲ။ညာလည်းမရှိတော့ပြေးလို့လေ။အရင်နေ့ကလေနဲ့ပြည့်တယ်ဘယ်နဲ့ကြီးနဲ့ထိုးတယ်။ဒီကညာလည်းတက်တယ်။တောင်မဲလေးကတော့တောင်ပြပြီးသွားတယ်။မနေ့က
တောင်မဲလေးတက်စကားကိုမနေ့ကတင်းယူခဲ့ကြောင်းပြောပေမဲ့ TNL ကတော့အတီးပြူတာမရှိသေးပါဘူး။တောင်မဲလေးကျဲရွာနီးကတန်ဖိုးကျဲရွာကိုစစ်ကောင်စီကပြန်လည်တင်းယူကြောင်းသတင်းတွေထွက်ခဲ့ပေမဲ့TNL နဲ့ MD1 PDF ပူးပေါင်းတပ်တွေကဆက်လက်ထိန်းသိမ်းထားဆဲဖြစ်ကြောင်းပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကံမြို့မှာဒီလ9ရက်နေ့ကစစ်ကောင်စီတပ်တွေအားလုံးဆုတ်ခွာခဲ့ပေမဲ့ဒီလ9ရက်နေ့မှာတုံချိန်ရက်ွက်ကိုစစ်ကောင်စီကဘုံကျဲတက်ခိုက်တာကြောင့်အဆောက်အဦတွေပျက်စီးခဲ့ကြောင်းကိုကန့် MNDAA ကသတင်းထုတ်ပြန်ထားပါတယ်။ဒီလ9ရက်မှာဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းကဟိုပန်နဲ့ပန်လုံမြို့ကိုညီတော်မဟာမိတ်တွေကတည်ယူခဲ့တဲ့နောက် UWSC ဝါတပ်ဖွဲ့ကိုလွှဲပြောင်းပေးအပ်ခဲ့ကြောင်းနဲ့ဒီလိုလွှဲပြောင်းပေးအပ်တဲ့အခမ်းအနားကိုမိုင်းမော KI KI မူးနဲ့ဌာနဆိုင်ရာဝန်ထမ်းတွေတက်ရောက်ခဲ့ကြောင်း UWSC ရဲ့ဝါ Channel ကဒီလ10ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်လက်ရှိရှမ်းမြောက်ဒေသတိုက်ပွဲသတင်းတွေကိုတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးတရုတ်နိုင်ငံကုမင်းမြို့မှာဒီအပိုင်းတွင်ကျင်းပနေတဲ့စစ်ကောင်စီနဲ့ညီနောင်မဟာမိတ်တွေရဲ့တတိယအကြိမ်ဆွေးနွေးပွဲနဲ့ပတ်သက်လို့လည်းစစ်ကောင်စီရောညီနောင်မဟာမိတ်အဖွဲ့တွေကပါသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ